ကျန်တော့ဝင်းမင်းပါရန်ကုန်မှာကိုဗစ်ရောဂါနောက်ဆုံးအခြေအနေကိုအဓိကကင်တွင်နေရတဲ့ဆေးရုံကြီးရေးပေါ်ဌာနမှူးဒေါက်တာမမော်ဦးကိုမေးရမှာဖြစ်နှုန်းနည်းနည်းလျော့လာပေမဲ့ပြင်းထန်သူများလာတာမို့စောစောဆေးရုံလာဖို့နဲ့ဆက်ကာကွယ်ပေးကြဖို့တိုက်တွန်းလိုက်ပါတယ
်ကိုဗစ်ကတော့လူနာအရေးအတွက်အရင်ကလူထောင်တစ်ထောင်တဲ့အထက်တွေထိုးတက်နေတဲ့အခြေအနေမျိုးတော့မဟုတ်တော့ရှိရနဲ့တစ်ထောင်ကြားတဲ့နောက်ပဝင်းကျင်မှာထွက်နေတာမဟုတ်ထွက်နေတဲ့ပမာဏလေးကတန်းနေကြတဲ့နေရာ၃ရက်ရှိတော့ကျွန်တော်နိုင်ငံတော်တော်သားပြန်ကြမယ်လို့တော့ကျွန်တော်ကမျှော်လင့်တာပေါ့လေထပ်ထောင်တက်ဖို့လည်းဆူတောင်းတော့အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်တော့မှပဲကျွန်တော်တို့အတွက်လောလောဆယ်ပြဿနာကလူနာအရေးအတွက်နည်းသွားပြီမြင်ရှိရလဲလူနာတွေကဒီနေ့အောက်ဆီဂျင်လိုတဲ့လူနာတွေရောဂါပြင်းထန်တဲ့လူနာတွေများလာလူနာတော်တော်များများကအောက်ဆီဂျင်လိုအပ်လာတယ်။ဒါကြောင့်မို့ကျွန်တော်တို့ကလောလောဆယ်တော့ရုန်းကန်နေရတယ်ပဲဆိုတဲ့အခြေအနေလေးကိုကျွန်တော်ပြောချင်ပါ
တယ်။ဟုတ်ကဲ့ဆရာ။ဒီဆေးရုံတွေမှာတော့အောက်ဆီဂျင်နဲ့ပတ်သက်ပြီးတော့ဆရာတို့ဖြည့်ဆည်းထားတာတွေတော့ရှိတယ်ပေါ့နော်။ကတိနေလည်းကပိုလွတ်လာတယ်ဆိုတော့တစုံတရာထောက်ကူမပြုတ်နိုင်ဘူးလားဆရာ
။ဟုတ်တယ်ကျွန်တော်တို့ကဒီကတိနေရေအတွက်လည်းကျွန်တော်တို့ကအရင်တော့ဆိုရင်တော့ positive ထွက်သွားတဲ့လူနာတွေကိုဒီပြုတ်လူနာတွေကိုကျွန်တော်ထားဖို့အတွက်စင်တာတွေဖွင့်တဲ့ကိစ္စတော့လောလောဆယ်ဒီကတိရေအတွက်တရာတော့လောက်တယ်ဒါပေမဲ့စင်တာတော်တော်များများကအောက်ဆီဂျင်နဲ့ကုသမှုကိုပေးနိုင်တဲ့နေရာတွေမဟုတ်ဘူးပေါ့စင်တာ၄ခုလောက်ကပဲအောက်ဆီဂျင်ထရီတမန့်ကိုပေးနိုင်တဲ့နေရာမျိုးဖြစ်ခဲ့တာပေါ့နော်အဲ့တော့ထပ်ပြီးတော့ဥပမာ AIYCC စင်တာတို့ Fortune Plaza ဆိုတဲ့ဒေါ်ဘုံတာကြီးတားမှာရှိတဲ့စင်တာတို့မှလည်းအောက်ဆီဂျင်တွေထပ်မံတိုးချဲ့ပြီးတော့ဆေးအဖွဲ့တွေကိုထပ်ထရတဲ့အခြေအနေမျိုးရှိတာပေါ့ဒါပြင်ရန်ကုန်ဆေးရုံကြီးမြောက်ကလဆေးရုံကြီးတွေမှလည်း ICU တွေကိုဂရေရီအတွက်တိုးချဲ့ပြီးတော့လုပ်နေရတယ်အဲ့ဒီနေရာတွေမှာတော့လူနာတွေကတဖြည်းဖြည်းနဲ့ပိုများလာတာပေါ့နော
်။ဟုတ်ကဲ့ဆိုတော့အောက်ဆီဂျင်ကဒီပုံမှန် ICU မှာလို့ဒါမှမဟုတ်ရှင်လဲအောက်ဆီဂျင်ပေါ့နဲ့တောက်လျှောက်ပေးရတာမျိုးလိုလာတဲ့သဘောပြင်းထန်လာတဲ့သဘောပေါ့နော်။တာမန်ဒီအောက်ဆီဂျင်ဒီတန့်သဘောမျိုးပေါ့ဆီလင်ဒါသဘောမျိုးတွေနဲ့ပေးတဲ့အနေထားရောတက်မတော်ဘက်ကလည်းအဲ့ဒါတွေကူညီတယ်ဆိုတော့လေ
။အဲ့ဒါတက်မတော်လည်းသူတို့ကားတွေနဲ့သူတို့ရဲ့အောက်ဆီဂျင်ဆက်ယူရနေပြီးတော့ကျွန်တော်တို့ဆေးရုံကအောက်ဆီဂျင်ဆီလင်ဒါတွေကိုဖြည့်ပေးတဲ့အစီအစဉ်လုပ်ပါတယ်။ဒါပေမဲ့အောက်ဆီဂျင်နဲ့ပတ်သက်လို့ရန်ကုန်ဒတိုင်းလုံးမှာလည်းပဲအောက်ဆီဂျင်ဆီလင်ဒါပေါင်းထုတ်နိုင်တဲ့ပမာဏကတစ်နေ့ကို4800နှုန်းလောက်ပဲထုတ်နိုင်တယ်။အဲ့ဒီတည်းမှာ2500ကျော်ကိုလောလောဆယ်အသုံးပြုသေးတာဖြစ်နေတယ်။ကျန်တဲ့ပူနေတဲ့အောက်ဆီဂျင်တွေလောလောဆယ်လိုအပ်နေတာကတော့အောက်ဆီဂျင်ဆီလင်ဒါအလွတ်တွေအရေးကြီးမှဖို့လိုအပ်တဲ့အခြေအနေရှိတယ်။အောက်ဆီဂျင်ဆက်ယူနေတဲ့အဲ့ဆီလင်ဒါအလွတ်တွေကိုဖြည့်ပေးနိုင်မယ်ဆိုရင်တော့ဈေးဥနေနည်းနည်းပြန်လောက်လာနိုင်တယ်။နောက်တစ်မျိုးကတော့ liquid oxygen ပေါ့။အောက်ဆီဂျင်ရေထုတ်နိုင်တဲ့ဆက်ယူပမာဏနဲ့ဒီလိုအားမှာရှိတဲ့အောက်ဆီဂျင်ဆက်ယူရနေပြီးတော့ပဲဆယ်တန်တစ်နေ့ကိုထုတ်နိုင်တယ်။ဆယ်တန်ဆိုတာတန်ကို40လီတာအောက်ဆီဂျင်ဆီလင်ဒါ150ပဲထွက်တယ်ဆိုဆယ်တန်ဆိုရင်အလုံးရေ1500ပဲသူကထုတ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မို့ကျွန်တော်တို့က liquid oxygen ပဲကျွန်တော်ယူရီးယားနေပေါ်ရညောင်ရီဘက်ကနေတစ်စက်ဒါတော့မှဒီနေ့ကိုဆယ်တန်ပဲတင်နိုင်တယ်။ဘမပြည်ထဲမှာနောက်ပုခရိကကနေဒီနေ့ကို4တန်ထုတ်နိုင်တယ်ဆိုတော့အလုံးမို့24တန်ဆိုတော့အဲ့ဒီရေအတွက်ဒီအလုံးကိုတွက်ကြည့်ထားရင်တော့ကျွန်တော်တို့ရှိနေတဲ့အခြေအနေနဲ့လောက်တယ်လို့ယူဆကျွန်တော်တို့ကြောက်တာကဒီတဲ့အောက်ဆီဂျင်လိုတဲ့လူတွေများလာမှာကိုကြောက
်ဟုတ်ကဲ့ဆရာအဲ့တော့အောက်ဆီဂျင်ဒီလိုတဲ့လူနာမများလာအောင်ပေါ့နော်ဆရာအဓိကဘာပြောချင်လဲဆရာလူနာတွေဘက်ကိုလေ
အဓိကကတော့ယောဂလက္ခဏာပြင်းပြင်းထန်ထန်မခံစားရရဲ့အစိယုံမှာစောစောစီစီကုသမှုရမယ်ဆိုရင်တို့ကဒီဆိုးတဲ့အခြေအနေကိုရောက်တော့ဘူးနည်းနည်းခဲရဲပါသူတို့ကကျတော့အောက်ဆီဂျင်ကို24နာရီစက်တိုက်ပေးထားတဲ့အခြေအနေမျိုးမဟုတ်ဘဲနဲ့စောစောစီစီကလေးကပိုးလေးလောက်နဲ့ပဲပေးထားတဲ့အခြေအနေမျိုးတွေမှာကုသမှုခံလိုက်ရင်တော့ပြန်တက်လာတဲ့အခြေအနေမှာရှိတယ်။ဒါကြောင့်မလို့အရန်ယူ80ရီ80ရီလောက်ထိကြာနေတဲ့အချိန်ကျမှဆေးရုံရောက်ရင်အရန်ဒုက္ခရောက်ပါတယ်။လူတွေစောစောစီစီကုသမှုခံရဖို့လည်းကျွန်တော်တို့တိုက်တွန်းနေတယ်။တကယ်တော့ခန္ဓာကိုယ်ထဲမှာအောက်ဆီဂျင်ကျတယ်ဆိုတဲ့အခြေအနေကတော့ပထမဆုံးစသနိုင်တာကတော့ခန္ဓာကိုယ်နှုံးလာတာပဲ။အသက်ရှူမောရတယ်လို့ခံစားရမယ်။ဒီတဲ့ပိုဆိုးလာရင်တော့မောလာမယ်။အဲ့လိုအခြေအနေမျိုးဆက်ဆက်ချင်းနည်းနည်းပပစဖြစ်တဲ့အချိန်မှာရှူလို့ရရင်ကောင်းမယ်။တကယ်အချင်းချင်းရင်တော့သူ့ထဲမှာရှိတဲ့အောက်ဆီဂျင်ပမာဏကိုတိုင်းနေဆက်ကလေးတွေနဲ့တိုင်းနိုင်ရင်တော့ကောင်းတာပေါ့။ Pass Oximeter ခေါ်တဲ့ဟာလေးနဲ့ဒါတွေလည်းအခုလူနေ COVID Committee ပါညာတွေနဲ့ Organize လုပ်နေတယ်ဆိုဆို TV ပြရအောင
်။ဟုတ်ကဲ့။အဲ့တော့ဆရာတို့ဒီဆေးရုံကြီးမှာဒီအောက်ဆီဂျင်ထပ်ပေးဖို့အတွက် ICU HDU ရောပေါ့အသစ်ထပ်လုပ်တာရော
80ရာခိုင်နှုန်းလောက်တော့ပြီးသွားတယ်။ဒီချိုးဘက်ကလေးတွေအပိုင်းလိုက်ပိုင်းလိုက်တော့ကျွန်တော်တို့တုံးနေတယ်ပေါ့နော်။ ICU ကရင်90ရှိတဲ့ကိစ္စတော့မှတဝက်ကျော်ပြည့်ပြီးသားဖြစ်နေပြီခုဆိုရင်တကယ်လို့သာဒီခုလုံးပြီးသွားရင်လူ150ကိုအောက်ဆီဂျင်တစ်ကြိမ်လည်းပေးနိုင်တဲ့အခြေအနေရှိပါတယ်။အခုလောလောဆယ်နှုန်းတိုင်းပဲအကြီးအကျယ်တိုင်းပဲထွက်မယ်ဆိုရင်လည်းဖြည့်ရှင်းနိုင်မှုအတွက်ပြင်ဆင်ထားတာပေါ့နော်။ကျွန်တော်တို့ကြောက်တာကဒီကဲပုံများလာမယ့်အခြေအနေ။ဖြည့်များလာတဲ့အခြေအနေမရအောင်ပြည်သူလူထုကလည်းကိုယ်စားဖို့ကိုတားဆီးဖို့တာဝန်ရှိတယ်။ အဲ့ဒါမှသာလေနိုင်နိုင်နင်းနင်းလုပ်နိုင်မယ်အခြေအနေရှိတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာလူနာအရေးတက်တွေလည်းထောင်တိုးတက်မလာဘဲနဲ့အောက်ဆီဂျင်လိုအပ်တဲ့လူတွေလည်းအများကြီးမဖြစ်လာပါစေနဲ့လို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင့်မြန်ပါ